ူရကအကျန်းဖက်သမားတွေကိုရေးယူသွားမယ်လို့ဒီလိုပြောနေချိန်မှာပဲမောင်တော်ဒေသကနေဟာမိမိလုံးညုံရင်အချိန်တွေကိုစိတ်မချရတာကြောင့်ဘူးသီးတောင်ကတဆင့်စစ်တွေမျိုးကိုတင်းချောင်းလာနေကြပါတယ်စစ်တွေမျိုးကိုရောက်ရှိနေသူအနည်းဆုံး250ကျော်ရှိမယ်လို့ခန့်မှန်းကြပါတယ်ဒီသတင်းကိုတော့စစ်တွေမျိုးကိုရောက်ရှိပြီးသတင်းယူနေတဲ့ VOA သတင်းတော့ကိုမိုးစောကပြောပြမှာဖြစ်ပါတယ်
ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမောင်းတော်ဘူးတီတောင်နဲ့ရသေတောင်ဒေသတွေမှာအကြမ်းဖက်တိုက်ခိုက်တာတွေဟာဒီက25ရက်နေ့ကစတင်ခဲ့ပြီးဒေသခံတွေအထူးသဖြင့်မောင်းတော်နယ်ခံတွေဟာဘုံဖောက်တိုက်ခိုက်တာတွေတနက်နေ့ပြစ်ခတ်တာတွေနဲ့မိစုတာတွေဖြစ်ပွားတာကြောင့်ဘဲလူရကိုတိတ်ဆောင်နေကြပါတယ်လက်တလုံးစစ်တွေမျိုးပထန်းကျောင်းတိုက်ကိုတိတ်ဆောင်လာသူတူကသူတို့ဒေသမှာဖြစ်ပွားနေတဲ့အခြေအနေကိုအခုလိုပြောပါတယ
်တောက်ကနေကဟာတော့တနေ့တည်းပြိုက်ခဲ့ပါမှာတနေဖောက်လိုက်ဟောဖောက်လိုက်ဖောက်တော့ကျမတို့ကမျိုးပေါ်မျိုးပေါ်ကဘီးမြန်မှာတော်ပြအရပါတယ်ကျမတို့အင်္ဂါဘယ်လိုဖြစ်လဲဆိုတော့ကလိုက်အင်းနဲ့တော်တော်လေးကိုနှိမ့်စင်နေလို့ဘီးမြန်မှာဆူလိုက်မနေမလို့ကိုယ်မကိုပြန်ချဲပြီးသမီးချဲပြုတ်စားလိုက်ခေါကတနေဖောက်လိုက်ဒီကတနေဖောက်လိုက်ဟောရောကမင်းချို့ဒီရောမင်းချို့ဆိုရင်ကိုတို့အင်္ဂါလို့ရှုံနေသေးတယ်လေကျမတို့အင်းချင်းမှာကဟောတဲကလူတွေရှိပါတယ်ချဲပြီးချဲကြတဲ့ပြုတ်ကြစားကြတဲ့ညာဆိုရင်ဘီးမြန်မှာတော်ပြအကြပါတယ်ဒီလိုနေရတဲ့ညာသုံးညာပြင်းနေနောက်တနေ့ကျတော့အင်းရှိရနေကလိုက်တယ်ကမင်းချို့တယ်လေညာစားပြီးမင်းချို့တော့ဘလို့မနေလို့မရတော့ကားရှိတယ်နဲ့အဒီကထည့်ပြီးပြေးလာရတာဒီကို
သူတို့မိသားစုဝင်၅ယောက်တိတ်ဆောက်လာတာဖြစ်ပြီးမောင်းတော်ကနေဘူးသီးတောင်ကိုကားလန်းဘူးသီးတောင်ကနေရေလန်းနဲ့စစ်ပေမျိုးကိုရောက်ရှိလာတာဖြစ်ပါတယ်ပထန်းကျောင်းမှာရောက်ရှိနေသူမောင်းတော်မျိုးနဲ့ရခူရကျေးရွာမှာနေထိုင်သူတဦးကတော့စစ်ပေမျိုးကိုစီးကုလာရင်အကျက်ဖက်တိုက်ခိုက်တာကြောင့်နေရမပြန်နိုင်ဖြစ်နေရကြောင်းပြောပါတယ်
ကွင်းအောင်လာနဲ့တာရီယောဂဖြစ်လို့ဆေးရုံလာကွင်းနဲ့ဒီမှာပြန်တဲ့အချိန်မှာပြန်လို့ရတော့တကွေးဖြစ်သွားတယ်ဘုဒ္ဓတောင်ကနေပြန်ရှိလာရတာကအခုနေရငါခုရလောင်းတော့မှအခုလည်းကျန်းဖက်ကလားတွေနဲ့အမတို့ကဘလို့မှရှာစားလို့လည်းမရဘူးစိတ်တော်စိတ်နေရတယ်အစားပေါက်လည်းမျက်တယ်ပေါ့နော်အဲတော့ဟိုငါသွားရှာတော့လက်တက်တယ်ဘလို့မှဖားသွားရှာတော့လက်တက်တယ်ဘလို့မှလောက်ကမ်းလို့မစားဘူးဖြစ်နေပါတယ်အမတို့လည်းအဲ့နေရာနေပြီးတော့သူတို့တွေကတက်ဖြတ်နေတာဟိုမြင်တော့အမတို့လည်းမနေချင်တော့ဘူး
အခုလိုမောင်းတော်နဲ့ဘူးကြီးတော်မျိုးနယ်တွေကလည်းစစ်တွေမျိုးကိုတိတ်ဆောက်လာသူတွေဟာတနည်းတနည်းကိုအနည်းဆုံး4-500လောက်ရှိနေပါလေစစ်တွေမျိုးကအနောက်ဘက်တကားဒေသကိုကြီးဆောင်ဆောင်ရဲ့အဖွဲ့ကဦးအောင်ထေကတော့လက်ရှိကိုကြီးဆောင်ရွက်နေတဲ့အခြေအနေကိုအခုလိုပြောပါတယ
်ဒီကိုရောက်တာလက်ရှိကျွန်တော်တို့ဇယင်းပြည်သူတွေရောက်ဆိုရင်နေရာနဲ့85ယောက်ရှိပြီခင်ဗျာတော့လို့ဆိုကျွန်တော်တို့ဒီစစ်တွေမှာစခန်းတစ်ခုဖွင့်ပြီးတော့ထားထားပါတယ်တော့အဲစခန်းတစ်ခုကဒီနာဇီရက်ကွက်ဆိုတဲ့ကျွန်တော်တို့အဲ့မှာရှိတဲ့အရင်သင်းဆိုင်ဟောင်းလုပ်ခဲ့တဲ့နေရာမှာဝန်ကြောင်ကြောင်ရှိတဲ့အဲ့အကြောင်းနာမည်ကမာဇီယာပฏิပဒံအကြောင်းလို့ခေါ်တယ်။အဲ့အကြောင်းမှာကျွန်တော်လက်ရှိတရားနဲ့စစ်ထားထားပါတယ်။ဒီဘက်မှာကျွန်တော်ဒန်မာယာမအကြောင်းဆိုတဲ့ဟောဘုံတော်ကြီးအကြောင်းမှာတရားနဲ့55ဦးလက်ခံထားရှိပါတယ်ခင်ဗျာ
။လက်ရှိမှာမောင်းတော်ဘူးကြီးတော်ဘက်ကတိတ်ဆောင်လာသူတွေကိုစစ်တွေမျိုးကဖုံးတော်ကြီးအကြောင်းတွေမှာဖြန့်ခွဲထားဖို့ပြင်ဆင်ထားပြီးဝါတွင်းကာလဖြစ်တာကြောင့်တိတ်ဆောင်လာသူတွေနေထိုင်ရေးအဆင်ပြေအောင်အစိုးရကဇာယီခေလုံးရေးစခန်းတွေကိုဖွင့်လှစ်ပေးဖို့လဲတောင်းဆိုထားကြောင်းပြောပါတယ
်ကျွန်တော်တို့ကတော့အဓိကတောင်းဆိုထားတာကအစိုးရကိုဒီ IDP စခန်းအနည်းဆုံးကျွန်တော်တို့အမိုးကလုံတဲ့နေရာလေးတွေကိုလုပ်ပြီးတော့စီစဉ်ပေးဖို့တော့တိုင်ပင်တာတွေရှိပါတယ
်စစ်တွေမျိုးပေါ်ကအခြားကူညီရေးအဖွဲ့တွေကလည်းတိတ်ဆောင်လာသူတွေကိုကူညီနေတာရှိတယ်လို့တိတ်ဆောင်လာသူတချို့ကလည်းစီမျိုးသားချင်းနှိစက်ရမိတ်ဆွေတွေအိမ်မှာခေလုံးနေတာတွေရှိပါတယ်ဒီနေ့အစိုးရတာဝန်ရှိသူတဦးကတော့စစ်တွေမျိုးပေါ်မှာရောက်ရှိလာသူတွေကိုကူညီဖို့ဆောင်ရွက်နေပေမဲ့စီးရဲအတီးကျကောက်ယူနေရရှိသေးကြောင်းပြောပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလတိုက်ခိုက်မှုဖြစ်ပွားခြင်းကလည်းမောင်းတော်ဘူးကြီးတော်ဘက်ကနေတိတ်ဆောက်လာသူတွေရှိခဲ့ပြီးအခြေအနေငြိမ်သက်သွားခြင်းပါနေရက်ပြန်လာပြီလည်းရှိခဲ့ပါတယ်။